ပြီးခဲ့တဲ့2019ခုနှစ်တုန်းကရခိုင်ပြည်နယ်အင်းဒင်ကျေးရွာမှာမွတ်စလင်10ဦးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့ထောင်ဒဏ်10နှစ်စီကြာခံခဲ့ရတဲ့တပ်မတော်သား9ဦးကိုမူလတုန်းကရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်ထဲမှာထိန်းသိမ်းထားပေမဲ့လို့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့ရိုက်တာသတင်းတရက်ကဖော်ပြပါတယ်။အကျဉ်းဦးစီးဌာနဘက်ကတော့ဒီလူတွေကိုအရက်ဖတ်အကျဉ်းထောင်တွေမှာထိန်းသိမ်းထားတာမရှိတော့ဘူးလို့ပြောပေမဲ့လို့ဘလို့ပုံစံနဲ့ပြန်ပြီးလွှတ်ပေးလိုက်တယ်ဆိုတာကိုတော့ပြည်ထရေးဌာနကရောကာကွယ်ရေးဌာနကပါရှင်းရှင်းလင်းလင်းတုံ့ပြန်ဖြေကြားခြင်းမရှိပါဘူး။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့တတိယတနစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပရာမှာအင်းဒင်ရွာလူတက်မှုနဲ့အပြစ်ဒဏ်ကြခံနေရတဲ့တမရော်သား9ဦးကိုလွှတ်လိုက်တဲ့အပေါ်သတင်းတောက်တွေကမေးမြန်းတာကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်ဒီတဲ့ဝင်ကြီးဌာနခိတ္တအမြဲတမ်းအတွင်းဝင်ဦးခိုင်ထုံးဦးကတမရော်သား9ဦးကိစ္စကိုအခုလိုဖြေကြားပါတယ်
ဒါတော့ကျွန်တော်တို့လူငယ်ချမ်းသာဝင်ရတဲ့ကိစ္စတွေဖြစ်ပါတယ်။အော်ဒီလူငယ်ချမ်းသာဝင်ဆိုတာလေကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေရပါတော့။နိုင်ငံတော်သမ္မတကနေပြီးတော့ပဲပြီးလို့ရတဲ့ကိစ္စ ဖြစ်ပါတယ်။လူငယ်ချမ်းသာထဲမှာပေါ့နော်။ဒီခုနှစ်ဦးကဒါပါကောင်းလဲပါသွားနိုင်ပါတယ်။စီစစ်တာတော့အကျိုးစီးဌာနစီစစ်တာဖြစ်ပါတယ်။ကျွန်တော်တို့ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ကတော့စီစစ်ချက်တွေအားလုံးနဲ့တော့တမားရှိကိုတင်ပေးတာဖြစ်ပါတယ်။အဲဒါကြောင့်မလို့စေလွတ်တယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဥပဒေရပဲစောင့်ရတော့ကျွန်တော်အနေနဲ့ဆွေးနွေးတင်ပြချင်ပါတယ
်။သတင်းစာရှင်းလင်းပွဲမှာပါဝင်တက်ရောက်လာတဲ့အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမြင့်စိုးကတော့အခုလိုဖြေဆိုပါတယ
်။အင်းနေကိစ္စနဲ့ဆက်သွယ်ပြီးတော့တက်မတော်ခုနှစ်ဦးသူပြောကိစ္စကျွန်တော်တို့အချင်းတော်မှာအဲ့ဒီတက်မတော်ကခုနှစ်ဦးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အင်းနေကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ဆင်းသိတာရှိတော့
ကာကွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဗိုလ်မှူးချုပ်အောင်ကျော်ဟိုးကလွတ်မလွတ်မသိရသေးကြောင်းဖြေဆိုခဲ့ပါတယ်
။အင်းဒီကိစ္စတော့ကျွန်တော်တို့လည်းမသိသေးပါဘူး။ခုနကတရင်တော့ကြီးမေးမှကျွန်တော်လည်းသိတာပါ။နော်။အဲဒါနဲ့ပတ်သက်လို့လည်းခုနကကျွန်တော်တို့ပြည်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဥက္ကဋ္ဌထုံးလည်းဖြေပြီးတော့ကျွန်တော်တို့အကျဉ်းဥပဒေဌာနကလည်းဖြေကြားပေးပြီးပါကျွန်တော်လည်းမသိသေးပါဘူး။
ကာကွယ်ရေးဝန်ကြီးဌာနစစ်ဥပဒေချုပ်ယုံကဗိုလ်မှူးကြီးအောင်ခင်သိန်းကတော့စစ်ဘက်တရားစီရင်ရေးရဲ့လုံထုံးလုံလီတွေကိုအခုလိုရှင်းလင်းပြောဆိုခဲ့ပါတယ
်။နေဘက်တရားရုံးနေမှာဆိုလို့ရှိရင်ဟိုမြို့နယ်အနေတိုင်းတိုင်းရနေပြီးတော့အထက်ယုံစစ်စစ်ကိုယူခံဝင်ဝင်ရှိသလိုပဲကျွန်တော်တို့စစ်ဘက်တရားစီရင်ပါလဲပဲသူကတရားရုံးတစ်ခုကပြစ်ဒဏ်စီရင်ခြင်းခံရလို့ရှိရင်သူကတက်မတော်ကာကွယ်ရေးဦးစီးချုပ်ရှိကိုသူကထောင်ရောက်သွားတဲ့အခါမှာအတနာခံတာတင်ဝင်ရှိပါတယ်။အဲ့လိုတင်ပြီးတဲ့အခါမှာဒီမှာရှင်းပေးခြင်းမရှိလို့ရှိရင်လည်းပဲ तू ကနောက်ကစစ်ဘက်ယူကန်တရားရုံးဆိုတာရှိပါသေးတယ်တက်မလို့ဦးရီက तू ကအဲ့ယူကန်ယုံစင်ကိုလည်းအဲတက်နိုင်ပါသေးတယ်အဲ့တော့ဟိုအဲ့ဒီယူကန်ယုံမှလည်းပဲတက်မလို့ကဟိုဘုံမူကြီးအစ်င့်နဲ့အထက်အဲအရာစီကြီးတွေယုံထိုင်ပြီးတော့အဲ့ဒါစီရင်ရတာဖြစ်ပါတယ်အဲ့တော့ဒီပြစ်ဒဏ်ချက်ခံသွားတဲ့အရာစီစစ်တီတွေလွတ်ချင်းမလွတ်ချင်းကိုတော့ဘနာဟိုအတွင်းကြီးပြောသလိုဒီဒေဝင်ဌာနပြောဆိုပါပဲကျွန်တော်တို့ဒီပြုနိုင်ခြင်းမရှိသေးပါကြောင်းဖြေကြားလို့ပါတယ်
ဒီမင်းမြန်ချက်တွေနဲ့ပတ်သက်ပြီးတလားတစ်ချိန်ကျင်းပတဲ့တမရော်ရဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုဖြေဆိုနိုင်ပွဲရှိကြောင်းလည်းပြောဆိုပါတယ်။2019ခုနှစ်ကဖြစ်ပွားတဲ့အင်းဒင်လူသတ်မှုနဲ့ပတ်သက်ပြီးထောင်ဒဏ်10နှစ်ကြာခံရတဲ့တမရော်သား9ဦးဟာပြီးခဲ့တဲ့နိုဝင်ဘာလကလေးကလွတ်မြောက်ခဲ့တာဖြစ်ကြောင်းလည်းရိုက်တာသတင်းဌာနကဖော်ပြထားတာဖြစ်ပါတယ်။အင်းဒင်လူတက်မှုနဲ့ပတ်သက်ပြီးသတင်းရေးသားတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာ2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ရပါတယ်။သူတို့နှစ်ဦးဟာထောင်ဒဏ်16လကြာခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့မေလအတွင်းကလူငယ်ချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်ခဲ့ပါတယ်။